2019 2018 ပြည်နှစ်နှစ်အတွင်းအေယာဝေတိုင်းလွှတ်တော်ရုံမှအသုံးပြုဖို့အတွက်ကားငါးစီးကိုတိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌဦးဆောင်တဲ့အစုအဖွဲ့ကဝယ်ယူခဲ့ရတဲ့ပတ်သက်ပြီးတိုင်ကြားခံရတာလို့လည်းသိရပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးပါတီကိုတိုင်ကြားလာတဲ့အတွက်စစ်ဆေးနေတာဖြစ်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါဗျ။
တိုင်ကြားမှုရှိတဲ့အတွက်ကျွန်တော်တို့ကအထူးအဖွဲ့တစ်ခုဖွဲ့စည်းပြီးတော့စစ်ဆေးနေတာလေ။စစ်ဆေးနေတော့မှရှိပါလေတဲ့
။ဘတ်ဂျက်ချပေးတဲ့ငွေနဲ့ဝယ်ယူခဲ့တာဒါဖြစ်ကြောင်းအေယာဝေတိုင်းလွှတ်တော်ဥက္ကဋ္ဌဦးအောင်ကျော်ခိုင်ကပြောပါရယ်
။ဘတ်ဂျက်အတိုင်းဒါနဲ့အသိမဆိုင်ဘူးရ။ဘတ်ဂျက်ကိစ္စကဘာပြက်ကလာမှာစစ်ပေးတဲ့ငွေနဲ့ဝယ်လာပါပဲ။ကာမျိုးစားကလိုက်ဖက်လူစီအန်စာတော့မဟုတ်ဟိုင်းအေးဆိုတော့အဲ့ဒါလုံးစီတိုးတာရီဗိုလို့တိုးတာရီဗိုအိစကက်ပဲအဲ့ဒါလက်စီပေါ့။စစ်ဆေးတယ်လို့ကျွန်တော်သိပါရယ
်။အဲ့ဒီကားလေးဝယ်ယူခဲ့တဲ့အစိုးအဖွဲ့ကောင်းဆောင်တိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌဦးဆံမင်းအောင်ကိုဒီဇင်ဘာလ18ရက်နေ့က NLD ပါတီဗဟိုကခေါ်ယူမေးမြန်းခဲ့တာဖြစ်ပါတယ်။အစစ်စစ်ခံရတဲ့လွှတ်တော်ဒုတိယဥက္ကဋ္ဌဦးဆံမင်းအောင်ကဘန်နာရေးစီးမင်းစီးကိန်းနဲ့အညီလုပ်ခဲ့တာဖြစ်တယ်လို့ RFA ကိုပြောပါတယ်။
ကျွန်တော်တို့တိုင်တာလည်းမသိရတော့လေတိုင်တာလည်းမှဘာပါလဲဆိုတာလည်းကျွန်တော်တို့မသိရဘူးခင်ဗျာ။ဟိုပါတီအနေနဲ့ခေါ်ယူမေးမြန်းတာတော့ရှိပါတယ်ခင်ဗျာ။အုံနောက်ပါတဲ့အဖွဲ့ကစစ်တာပါခင်ဗျာ။ပထမဦးဆုံးကျွန်တော်ကကာငါးစည်းဝယ်ဖို့အတွက်ဒီမှာရုံးတင်နေတာ2019ကျွန်တော်တို့ဥက္ကဋ္ဌကြီးဥက္ကဋ္ဌကြီးပါဝင်ပြီးတော့ပေါ့နော်။အဖွဲ့ဖွဲ့တယ်ဖွဲ့ပြီးတော့ကျွန်တော်တို့ကားတွေဝယ်ယူခဲ့ပါတယ်ခင်ဗျာ။ဝယ်ယူခဲ့တဲ့အခါမှာကျွန်တော်တို့တင်တာအော်မီခဲ့တာမရှိတဲ့ဒီကြောင့်ကျွန်တော်တို့အစုအဖွဲ့နဲ့ဝယ်ယူခွင့်ပြုဖို့တယ်နေတိုင်းတိုင်းစုဝါဖွဲ့ရောကားမျိုးစားပြောင်းလဲဝယ်ယူခွင့်ပြုတာရောကျွန်တော်တင်ပြပြီးတော့မှခုမြတ်ရကြပြီးတော့ဘန်နာရေးစီးမင်းစီးကိန်းနဲ့ညီလုပ်ခဲ့တာပါခင်ဗျာ။ဒါမှမဟုတ်ကျွန်တော်အဖွဲ့ကောင်းဆောင်ဖြစ်ကြပါလို့
အထူးဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေအပေါ်မူတည်ပြီးပါတီဘဟုလုံးမှုဆောင်တွေကဆက်လက်ဆောင်ရွက်တော့မှာဖြစ်ကြောင်းလဲ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကခုလိုပြောပါရယ
်ဘယ်လိုပေါ်ပေါက်မလဲဆိုတဲ့ပုံမှာမူတည်ပါတယ်ခင်ဗျာပါတီစီကံရရေးယူပါမှာလားငွေရေးကြေးနဲ့ပတ်သက်ရင်အဂရီလိုက်စားမှုပို့ပါမှာလားဒါမှမဟုတ်အပြစ်မရှိရင်လည်းကျွန်တော်ရင်းယူပဲနေရမှာလားဒါကတော့ဒီအထူးဖွဲ့ရဲ့အစီအခံကပုံမူတည်ပြီးတော့မှာဘိုးလုံးမှုဆောင်ဖွဲ့ကသုံးဖြတ်ရမှာပါအ
ဲ့ဒီကားတွေဝယ်ယူတဲ့အစုဖွဲ့ထဲမှာတိုင်းလွှတ်တော်ကိုယ်စားလှယ်တချို့လည်းပါဝင်တယ်လို့သိရပါတယ်လက်ရှိအချိန်ထိတိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌကိုဒီဇင်ဘာလ18ရက်နေ့ကတကြိမ်သာခေါ်ယူမေးမြန်းခဲ့ပြီးကောင်းဝယ်တဲ့အစုအဖွဲ့မှပါတဲ့တိုင်းလွှတ်တော်ကိုယ်စားလှယ်တွေကိုတော့မနေ့ကအထိခေါ်ယူမေးမြန်းမှုတွေဆောင်ရွက်နေတယ်လို့သိရကြောင်းအေရီတိုင်းလွှတ်တော်ဥက္ကဋ္ဌဦးအောင်ကျော်ခိုင်ကပြောပါရရှင်